ထိုင်းနိုင်ငံဆူရတ်ထာနီမှာမြန်မာအလုသမားတွေကိုတယ်ဆောင်လာတဲ့ကုန်ကားကိုထရက်ကားတစ်စီးနဲ့တိုက်မိရာကမြန်မာအလုသမား၄ဦးသေဆုံးပြီး၉ဦးဒဏ်ရာရခဲ့ကြောင်းထိုင်းနိုင်ငံကသတင်းတွေမှာဖော်ပြပါရယ်ကားတိုက်မှုဖြစ်တဲ့နေရာမှာတင်ခီးတယ်၂ဦးနဲ့ရင်မောင်းစုစုပေါင်းလူ3ဦးပွဲချင်းပြီးတိတ်ဆုံးခဲ့ပြီးအမျိုးသား6ဦးနဲ့အမျိုးသမီး4ဦးစုစုပေါင်း10ဦးဒဏ်ရာရခဲ့ကြောင်းလဲထိုင်းနိုင်ငံတုတ်ဘန်ကောက်ပို့သတင်းစာမှာဖော်ပြခဲ့ပါတယ်။ဒဏ်ရာရသူတွေကိုဆေးရုံကိုချက်ချင်းပို့ဆောင်ပေးခဲ့ပြီးဆေးကုသမှုပေးနေစမှာပဲဒဏ်ရာရသူတွေတဲကနောက်တစ်ယောက်တိတ်ဆုံးခဲ့ပါတယ်။ရင်းမတော်မဆဖြစ်ပြီးကားပေါ်မှာပါလာတဲ့မြန်မာအလုပ်မား2ဦးကလည်းလမ်းဘေးမှာပုန်းခိုနေစဉ်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်ဘန်ကောက်ကနေတောင်ပိုင်းခရိုင်ပတူလန်းကိုမြန်မာရွှေပြောင်းအလုပ်သမားတွေကိုတင်ဆောင်သွားတဲ့ကားမတော်တဆဖြစ်ခဲ့တာလို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်ရင်မောင်းသူဟာကားမောင်းစင်မော့ကားမောင်းတဲ့အချိန်မှာအိပ်ပျော်သွားတာဒါမှမဟုတ်အချိန်များလွန်းတာကြောင့်မြန်မာအလုပ်သမားတွေလိုက်ပါလာတဲ့ကုန်ကားကိုနောက်ကဝင်တိုက်မိတာဖြစ်နိုင်ကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်